သောတာရှင်များရှင်ပြီးခဲ့တဲ့ဇွန်လ12ရက်နေ့ကစင်ကာပူနိုင်ငံမှာအင်အကူဖြစ်အလုံးလုံးနေတဲ့ရခိုင်ပြည်နယ်ကအသက်25နှစ်အရွယ်မြို့တိုင်းရင်းသူမဆင်ပါဦးကွန်ဒို19ထပ်ပေါ်ကနေခုန်ချတည်ဆုံးခဲ့တဲ့တဲ့ရင်ဟာပြည်ရင်းပြည်ပကမြန်မာလူမျိုးတွေအကြားမှာအထိတ်တလန့်နဲ့ပြောဆိုစရာဖြစ်ခဲ့ပါတယ်တည်ဆုံးသူမိန်းကလေးနဲ့မိသားစုကိုပုံကိုရေးအရတနာညာတာစိတ်ဝင်သူကူညီကြသူတွေရှိသလိုမက်ဆင်မာဦးကိုအကြောင်းခံပြီးနိုင်ငံရေးအခြေအနေတွေကိုထောက်ပြပြောဆိုလာကြသူတွေလည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်3-4စုလောက်ကတည်းကဘဝရည်ရွယ်အတွက်အလုပ်ကင်ခွင့်လန်းရှားပါတဲ့မြန်မာပြည်ထဲကလူဒန်းစားအစုံရဲ့အိမ်မက်ဟာစင်ကာပူမလေးရှားလိုနီးစပ်ရာနိုင်ငံတွေဘက်ထွက်ပြီးတော့စီးပွားရှာရေးဖြစ်ခဲ့ပါတယ်။ယောက်ျားလေးတွေကဆောက်လုပ်ရေးတမောချင်းဆက်ယုံအလုပ်ယုံလှုပ်သားအပါအဝင်တခြားအလုပ်မျိုးစုံနဲ့ငွေရှာပြီးမိန်းကလေးတွေကတော့အထည်ချုပ်ဆက်ယုံစားတောက်ဆိုင်စူပါမားကတ်နဲ့အိမ်အကူအဖြစ်လုပ်ကင်လို့မိသားစုကိုထောက်ပံ့ဖို့အိမ်မက်မှတ်ခဲ့ကြပါတယ်။အိမ်မက်မျိုးစုံပုံစံမျိုးစုံနဲ့မြန်မာတွေဟာနောက်ပိုင်းမှာတော့ဒူဘိုင်းလိုကာတာလိုအရှေ့အလယ်ပိုင်းနိုင်ငံတွေအထိပါခြေဆန့်လို့အလုပ်လုပ်ကင်လာလိုက်ကြတာ။ဆယ်စုနှစ်တစ်ခုနှစ်ခုအတွင်းမြန်မာနိုင်ငံတွင်းကကြီးလက်တွေမှာလုံနိုင်ကင်နိုင်လူလက်ပိုင်းနဲ့လူငယ်အရေးအတွက်တိတိတသားရှားပါလာပါတယ်။ဘလောက်တောင်ရှားပါသွားပါသလဲဆိုတာမကွေးမြို့နယ်ကြာကန်ရွာသားကိုတန်းထီးပြောပြတာကိုနားဆင်ကြည့်ပါရှင်။
မလေးရှားတို့ထိုင်းနေသွားကြတာ
ဟုတ်ကဲ့
သူငယ်သေးသေးသွားကြတာလူငယ်လူကြီးရတဲ့သုံးမုံတပုံတော့ပဲကြံတယ
်အစပိုင်းမှာနေဆက်နဲ့နီးတဲ့ကချင်ရှမ်းကရင်လိုပြည်နယ်တွေကလူငယ်တွေနီးဆက်ရနိုင်ငံတွေထဲဝင်ပြီးအလုပ်လုပ်ကြပြီးမဲ့နောက်ပိုင်းမှာတော့မြန်မာနိုင်ငံအလဲပိုင်းအနောက်ပိုင်းနဲ့အောက်ပိုင်းကလူငယ်တွေပါမိရိုးဖလာလုပ်ငန်းတွေကိုစွန့်ခွာလို့ပြည်ပအိမ်မက်တွေထဲတိုးဝင်ကုန်ကြပါတယ်သူတို့တွေကအများစုဟာပြည်ပနိုင်ငံတွေကိုတရားမဝင်နီးနဲ့ထွက်ခွာကြတာဖြစ်ပါတယ်မဆင်မအောင်ကိစ္စကိုအကြောင်းပြုလို့အလို့သမားလွင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးသိန်းစွေကပြည်ပထွက်ခွာလိုသူတွေကိုတရားဝင်ထွက်ခွာခွင့်ရအောင်စီစဉ်ပေးနေတယ်လို့လောလောဆယ်တရားဝင်မဟုတ်ပဲရောက်ရှိနေတဲ့အိမ်အကူလုပ်သားတွေကိုလည်းဥပဒေနဲ့အညီအကျိုးခံစားခွင့်ရအောင်ဆောင်ရွက်သွားဖို့အစီအစဉ်ရှိတယ်လို့ပြောခဲ့ပါတယ်
။လက်ရှိထိုင်းနိုင်ငံမှာရောစင်ကာပူနိုင်ငံမှာရောတချို့ဟောင်ကောင်မှာရောတရားမဝင်သွားရောက်တဲ့အိမ်အကူတွေရှိနေတယ်။မှတ်တည့်ချက်ကတော့အဲ့ဒီအိမ်အကူလုပ်သားတွေကိုတရားမဝင်ရနေမှာဆင်းကောက်ယူပြီးတော့မှတရားဝင်ဖြစ်အောင်ဆောင်ရွက်ပေးမယ်
။အရင်ခေတ်ကာလတွေကကြီးလက်နေပြည်သူအများစုဟာတောင်သူလက်လုပ်တွေဖြစ်ပါတယ်။လယ်မရှိသူတွေကတောင်ယာခုတ်ပဲပြောင်းသင်းနှံရာစိုက်ကြသလိုလယ်ယာမရှိသူတွေကလည်းမပြုံးသေးတဲ့ကိုနဲ့နီးစပ်ရာတောတောင်တွေထဲမှာတဘာဝဟင်းသီးဟင်းရွက်တောထွက်ပစ္စည်းတွေရှာဖွေရောင်းချလို့အသက်မွေးခဲ့ကြပါတယ်။အခုခါမှာတော့လေသမားတွေလက်မြေအသိန်းခံရတက်တော်တွေပြုံးရာသီဥတုကဖောက်ပြန်မိုးလေကမမှန်တင်းထန်တွေကမဖြစ်ထွန်းဈေးကမရစိုက်ပျိုးရေးသုံးပစ္စည်းနဲ့ဆေးဝါးတွေကဈေးကြီးကုန်ကြသလိုတခြားလှုပ်ဆရာကိုင်းဆရာအလုပ်ကလည်းမရှိတာကြောင့်ကြေးလက်ကလုံနိုင်ကန်နိုင်ကြတဲ့အရွယ်ကအမျိုးသားအမျိုးသမီးအားလုံးဟာရွာတွေကိုစွန့်ခွာလို့ပြည်ပထွက်အလုပ်လုပ်တဲ့ရေးစီကြောင်းနဲ့မျောပါကုန်ကြတာဖြစ်ပါတယ
်သူတို့ဒီမှာလေယာဉ်လုပ်ငန်းကြောင့်ဈေးဝါးကြီးတည်လည်နိုင်တဲ့ဟာလည်းမရှိတော့ဘူးလေရာလုပ်နေတယ်ဘာမှအကျိုးမဖြစ်ဆုံးဘူးအဲ့တော့တို့ကຢာလုပ်ကိုလုံးဝမလုပ်ချင်တော့လားလူတွေအကုန်လုံးကထွက်သွားတာစားဝတ်နေရေးကြောင့်ပဲထွက်သွားတာလေထွက်သွားတဲ့လူတအားများတာတဝက်ကြော်ကြော်ဆိုတာတကယ်တမ်းစိုးရိမ်ကြကောင်းတယ်လေစားဝတ်နေရေးအတွက်ဒီနေရာဒီဒေသမှာဆွဲဆောင်နိုင်တဲ့အလုပ်မရှိလို့ကတော့ဖြည့်လျှောက်လဲခေလေးကဒီတော့စိုးမယ
်လေရာလုပ်ငန်းခွင်မှာလူကင်သူနေပါသွားတာနဲ့ပတ်သက်လို့လူမှုစီမံခန့်ခွဲမှုပညာမဟာဘွဲ့အတွက်စာတမ်းပြုစုနေသူကိုလှဖုံးနိုင်ဖြစ်ပါတယ်လေယာကိုင်းကျွန်းတောင်သူလယ်လုပ်လုပ်ကြတဲ့ကျေးလက်ရွာတွေမှာမိဘတွေအသက်ကြီးလာခြင်းတားတော်သမီးကံရှိရင်တားသမီးတွေကမိမွေဖမွေတောင်သူအလုပ်ကိုဆက်လုပ်ကြပြီးတားတော်သမီးကံမရှိသူနဲ့မိသားစုထဲမှာယောက်ျားသားမရှိသူတွေကဆယင်းကားနဲ့တောင်ရလယ်လုပ်ခဲ့ကြတဲ့အစဉ်လာဟာအခုတော့ပြည့်ဝခဲ့ပါပြီမြန်မာနိုင်ငံတွင်းကကျေးလက်တောရတွေမှာအရေးအကြောင်းကြုံလို့မှရွာကိုကာကွယ်ဖို့ဦးဆောင်ဖို့လူငယ်လူရွယ်မရှိတော့တဲ့ဘဝမျိုးကိုလည်းရောက်နေပါပြီကျေးလက်နေပြည်သူတွေဟာအဲ့ဒီဘဝမျိုးအပေါ်ကျေနပ်ကြပါသလားသူတို့ဘာဖြစ်ချင်ကြပါသလဲကြာကန်ရွာသားဦးတန်ထည့်ရဲ့ဆန္ဒကတော့ဒီလိုပါ
ဒီဘဝကြီးရနေတော့ဒေးအတွက်ပြီးတော့ရရနေရကိုယ်ယုံပြီးရှားကြတော့ကိုယ်နေရာကြတာလည်းကူပြောလို့မိုးရဝတာနဲ့စင်မပြေရတော့ဒီဘဝကြီးတွေအဲ့လိုကျေနေရရှိရဲ့ဖြစ်စီကျင်တော့ရဲစင်မီတို့ကိုပိုင်ကိုနိုင်လုပ်ငန်းလေးတွေစက်ရုံတို့လုံယုံတို့အဲ့လိုကြရမယ်လုပ်ရမယ်ဆိုရင်တော့ကိုယ်နေရာကိုပို့ချင်နေရပါလေအလုံးကနေပါတယ်လို့ကျွန်တော်အနေနဲ့ဒီမကောင်းတာတွေဟောလူသမားတယောက်ကိုကျွန်တော်တို့ဒီနေ့ဆိုလို့ရင်9,000 8,000 အလုပ်ပြီးငားနေရတာကျွန်တော်တို့ပြန်ရောက်တဲ့အခါကျတော့ပဲနှံ့ကြတော့ဒီရမရှိတော့ကျွန်တော်တို့ပါခက်ခဲကြုံတာပေါ့ဒီပါညာစဉ်းပြမယ်ဆိုတော့ကျွန်တော်တို့အနေနဲ့ပို့ပြီးတော့၄တိုင်းစားရတော့တာပို့စဉ်းပြရပါ
လူဆိုတာဖြစ်နိုင်ရင်ကိုယ့်ရက်ကိုယ့်ရွာကိုယ့်အိမ်နဲ့မခွဲမခွာနေကျင်ကြသူကြီးပဲဖြစ်ပါတယ်ကျေးလက်နေတောင်သူလယ်သမားတွေကိုယ့်အိမ်ကိုယ့်ရွာမှာမခွဲမခွာနေနိုင်မှုအခွင့်အလန်းတွေကတခုကတော့စက်မှုလျာထူထောင်နိုင်ရင်ပဲဖြစ်ပါတယ်လို့ကိုလှဖုံးနိုင်ကလည်းပြောပြပါတယ
်လက်မှုလျာဘယ်လိုမှအဆင်မပြေတော့ဘူးစက်မှုလျာကိုကြောင်းမှစီးနံထွက်တိုးမယ်လူတွေလည်းမပင်ပန်းတော့ဘူးနောက်တစ်ခုကသူတို့နေရာတွေမှာမြို့တွေလိုဆက်ယုံတွေလည်းမရှိဘူးဆက်ယုံတွေမရှိတော့လူအလုံးလုံးရဖို့ကတော့ကျွန်တော်ထင်တယ်ဘလို့မှမလွယ်ဘူး။စက်မှုလျာပြောင်းရင်တိုးတက်လာမယ်။သူ့လူတွေအနည်းဆုံးသုံးပုံတပုံသုံးပုံတစ်ဝက်လောက်ပြန်လာမယ်။ကိုယ်လည်းမှကိုပြန်လောက်ကြမယ်။ဒီဘက်တွေကောင်းနေဆိုရင်။ဆောင်းနေပြီးအတွက်ဒီနေရာဒီခြေသားမှာဆွဲဆောင်နိုင်တဲ့အလုပ်မရှိလို့ကတော့ဖြည့်လျှောက်လဲခြေလေးကပြီးတော့စိုးမယ်။
တော်တာရှင်များရှင်။အနာသိရင်ဆေးရှိရမယ်ဆိုတဲ့စကားလူတိုင်းလူလူကြားဘူးနေကြပါတယ်။ကြည်လက်နေပြည်သူတွေခံစားနေရတဲ့အနာဟာမြင်သာထင်ရှားလာပါတယ်။သူတို့ကိုဘလို့ဆေးတိုက်ဖို့လူနေတယ်လဲဆိုတာကလည်းခက်ခက်ခဲခဲကြီးစဉ်းစားစရာမလိုတဲ့ကိစ္စဖြစ်ပါတယ်မြန်မာနိုင်ငံမှာကြေးလက်နေလူဦးရေဟာအများစုဖြစ်တာကြောင့်ကြေးလက်ဖွံ့ဖြိုးမှသာလျှင်နိုင်ငံဖွံ့ဖြိုးတယ်လို့ခေါ်ရမှာဖြစ်ပါတယ်လူငယ်လူရွယ်တွေမရှိတဲ့မြို့ရွာတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံဟာပန်းမပွင့်ရွက်နှုတ်မဝေတဲ့တပ်ပင်လို့အမြင်မတက်မတဲဖြစ်လာမှာပါအနာလဲသိအဲ့ဒီအနာအတွက်တိုက်ရမယ်ဆေးဟာဘာလဲဆိုတာကိုလည်းသိရနေမတိုက်ကျွေးနိုင်သေးတဲ့အခြေအနေကိုဘယ်လိုပြောင်းလဲပြရမလဲဆိုတာကတော့အချိန်မဆိုင်မဲစဉ်းစားအကောင့်ထဲဖော်ရမယ့်ကိစ္စဖြစ်နေပါပြီ